ောက်အင်တာနက်ခင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုကျွန်တော်စာပြီးပြောအောင်ပါအဓိကကျွန်တော်ပထမမေးချင်တာကတော့မြန်မာနိုင်ငံရဲ့ဟိုတုန်းကဆိုတာဆေးအုပ်ချုပ်ရေးဆေးအစိုးရလက်ထက်တုန်းကလူခွင့်ရေးအခြေအနေနဲ့အခုသမ္မတဦးသိန်းစင်ရဲ့ရသအစိုးရဆိုရဲအစိုးရတက်လာပြီးနောက်လူခွင့်ရေးအခြေအနေဘယ်လိုကွာခြားမှုရှိပါသလဲခင်ဗျာပထမဆုံးနိုင်ရှင်ပဲ
Well it is quite clear that the situation human rights situation has dramatically improved in Myanmar after I would say after the president took office and particularly
မန္တလေးလူခွင့်ရေးအခြေအနေကတော့တည်တရာကြီးတိုးတက်လာတယ်ဆိုတာကတော့လုံးဝသိကြပါတယ်သမ္မတဦးသိန်းစင်ရာထူးလက်ခံခဲ့ပြီးတဲ့နောက်ဒေါက်ဆန်းစုကြည်ကိုကြားဖြတ်ရွေးကောက်ပွဲမှာပါဝင်ခွင့်ပြုပြီးမြန်မာနိုင်ငံကဏ္ဍတော်တော်များမှာတိုးတက်မှုတွေအများကြီးတွေ့လာရပါတယ်နိုင်ငံရေးကျင်းသားတွေအများအပြားလွတ်မြောက်လာပါတယ်အရေးကြီးတဲ့ဥပဒေတချို့ကိုပြန်လည်သုံးသပ်လာပါတယ်မီဒီယာနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေကိုပြင်ဆင်လာတာတွေ့ရပါတယ်မီဒီယာသမားတွေလွတ်လပ်စွာရေးသားဖော်ပြခွင့်တချို့လည်းရှိလာပါတယ်လူမှုစီးပွားရေးလွတ်လပ်ခွင့်တချို့လည်းစတင်ရရှိလာနေပါပြီတိုင်းဒေသအင်အားစုတွေနဲ့လည်းရုပ်စွာအစုံအပြစ်ခတ်ရဲ့စေရေးဆန္ဒရှိလာတာမျိုးတွေ့ရပါတယ်ဒါတွေဟာအယသအစိုးရလက်ထက်မှာတွေ့လာရတဲ့အပြောင်းအလဲမှုတူတက်မှုတွေဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်
ပြီးအောင်ဆက်ပြောပြရစီဒါမဲ့အစိုးရဖွဲ့ထဲမှာစစ်ဘုဟောင်းတွေကနေရာတော်များများရယူထားကြဆဲဖြစ်ပါတယ်လူခွေတူတက်ဖွံ့ဖြိုးမှုအတွက်အန်တာတရအဖြစ်ဒီချက်ကိုတော့ထောက်ပြရမှာဖြစ်ပါတယ
်ကျွန်တော်ရှေ့ကိုဆက်ပြီးတော့မပြောခင်မှာနောက်ကျောင်းပြန်ပြီးနည်းနည်းမေ့ကြပါသေးမယ်ပြီးခဲ့တဲ့စစ်အစိုးရအဆက်ဆက်လက်ထက်တုန်းကလူခွေချိုးဖောက်ခံခဲ့ရတဲ့လူတွေအဲ့ဒီအတွက်ကြောင့်ဘဝပျက်စီးခဲ့ရတဲ့လူတွေနင်းနာခဲ့ရတဲ့လူတွေဟာအခုထိသူတို့ရဲ့တရားဟောင်းတွေကနလမထူနိုင်ကြသေးပါဘူးဒါတွေကိုကျွန်တော်မေးဖြောက်ပြစ်လိုက်မလားသတိမို့ဘယ်လိုဖြစ်ရှင်းကင်တွယ်ဖြစ်ရှင်းကြမလဲခင်ဗျာပြီးခဲ့တဲ့အစိုးရအဆက်ဆက်လက်ထက်မှာချိုးဖောက်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့
That is a very very important question that I have been raising the question with the authorities in Myanmar but also with the different stakeholders and political parties
we cannot ignore ဒါတိုက်ကိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စကိုကျွန်တော်မြန်မာအာဏာပိုင်တွေနဲ့နိုင်ငံရေးပါတီတွေသက်ဆိုင်ရာအဖွဲ့အစည်းတွေအင်အားစုတွေနဲ့လည်းဆွေးနွေးမှုပါတယ်ဒါကလွန်ခဲ့တဲ့နှစ်ပေါင်းများစွာကဖြစ်ဖြစ်ဒီမဟုတ်ခဲ့ပါဘူးမကြသေးခင်ကာလမှာဖြစ်ဖြစ်ခဲ့တာတွေပါနေဆက်ဒေသတွေမှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးသမားတွေပါဝင်လူပေါင်းများစွာအပေါ်မှာကျူးလွန်ခဲ့တာတွေပါဒါကိုကျွန်တော်တို့မေ့ဖြောက်ချန်လက်ထားခဲ့လို့လည်းမရပါဘူးဒါလူခွင့်ရေးရှုထောင့်ကနိုင်ငံတကာဥပဒေရှုထောင့်ကကြည့်ရင်တိုက်ကိုအရေးကြီးပါတယ်ကုလသမဂ္ဂရဲ့အမြင်မှာတော့ဒါသက်ဆိုင်ရာအာဏာပိုင်တွေအခုအချိန်မှာကင်တွယ်ရမယ့်ကိစ္စပါမြန်မာပြည်သူတွေဒါကိုရင်ဆိုင်ကြရပါလိမ့်မယ်တန်သာခေါင်းဆောင်တွေရင်ဆိုင်ကြရပါလိမ့်မယ်ကျွန်တော်ရဲ့နောက်ဆုံးအစီရင်ခံစာမှာအရင်စစ်ဆွေးရလက်ထက်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့အကူအညီနဲ့ Truth Commission အမှန်တရား Commission တရားဖွဲ့စည်းဖို့အကြံပြုထားပါတယ်အစိုးရကဘာမှမတုံ့ပြန်ပါဘူးဒီလူခွင့်ပြဿနာကိုကင်တွယ်ဖြေရှင်းလို့လည်းဆန္ဒမရှိပါဘူးဒီနေရာမှာနောက်တစ်ခုပြောချင်တာကတော့မြန်မာနိုင်ငံနဲ့ဆက်သွယ်အလုပ်လုပ်ချင်တဲ့အနောက်နိုင်ငံတွေအာရှနိုင်ငံတွေကလည်းဒါကိုစိတ်မဝင်စားကြသလို NLD လိုနိုင်ငံရေးပါတီတွေကလည်းဒီအတွက်ဘာစီစင်းမှထောက်ပြထားတာမျိုးမတွေ့ရပါဘူးကျွန်တော်ကတော့လူခွင့်ရေးကိုယ်စားလှယ်တစ်ယောက်အနေနဲ့ဒါကိုထောက်ပြပြောဆိုရမှာဖြစ်ပါတယ
်ဒါအတိတ်ကကျူးလွန်ခဲ့တဲ့ချုံမဖူးတွေနဲ့ပတ်သက်ပြီးတော့ဖြစ်ပါတယ်ဒါပေမဲ့အခုလောလောဆယ်မှာလည်းပဲလက်ပဒေါင်းတောင်ကျင်းဒီသတ္တူရင်းကိုဆန့်ကျင်ဆန္ဒပြတဲ့လူတွေယဟန်တော်တွေကိုသံဃာတော်တွေကိုအစိုးရနှိမ့်နှိမ့်လိုက်တာကြည့်မယ်ဆိုရင်အရင်ကဘာထူးတယ်လဲခင်ဗျာစေအစိုးရလက်ထက်ကလူရက်တွေနဲ့အခုလူရက်တွေဟာလည်းပဲထပ်တူပဲဖြစ်နေသေးတယ်လို့မဆိုနိုင်ဘူးလားခင်ဗျာ
we there is no point to compare the past on the present in this respect the important point is that the civilian government should respect the rights of all people to demonstrate peacefully on the streets and this is the case in respect to the those members or do those monks
ဒီကိစ္စမှာတော့တိတ်ခါနဲ့နှိုင်းရှင်စရာအကြောင်းမရှိပါဘူးအရေးကြီးတဲ့ချက်ကတော့လမ်းမော်ထွက်ဆန္ဒပြဝင်ကိုအယက်သားဆွေရကအတိမတ်ပြုရမယ်ဆိုတဲ့အချက်ပါရဟန်းတန်ခါတွေလူပုဂ္ဂိုလ်တွေကကျင်းနီတပ်ထူရင်းလုပ်ငန်းကိုဆန့်ကျင်ပြီးဒီလိုပဲဆန္ဒပြခဲ့ကြတာပါအဆွေရက reasonable force အင်အားကိုချင်းချင်းချင်းတုံးပြီးကင်တွဲရမှာပါကျွန်တော်တို့ကြားသိရသမျှတော့အခုကိစ္စမှာဒီလိုမဖြစ်ခဲ့ပါဘူးအခုတော့ဆွေရကစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပေးလာပါတယ်ရခိုင်ကိစ္စမှာရောလက်ပြောင်းကိစ္စမှာပါစုံစမ်းရေးကော်မရှင်တွေဖွဲ့စည်းပေးပေမဲ့လွတ်လပ်တဲ့ကော်မရှင်တွေမဟုတ်တဲ့အတွက်ရလက်ကောင်းတွေပေါ်ထွက်လာမှလည်းမဟုတ်ပါဘူးလက်ပြောင်းကိစ္စကော်မရှင်မှာဒေါ်အောင်ဆန်းစုကြည်ပါဝင်နေတာကတော့အလားလာကောင်းပါဒါပေမဲ့ကျွန်တော်ကတော့တိတ်မျှော်လင့်ချက်မထားပါဘူ
းနောက်တစ်ခုမေးချင်တာကတော့မြန်မာနိုင်ငံမှာအစိုးရကဖွဲ့စည်းပေးခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်မ မြန်မာ Human Rights Commission လို့ထင်ပါတယ်အင်္ဂလိပ်လိုအဲ့ဒီလူ့အခွင့်အရေးကော်မရှင်ဦးဝင်းမရာကဦးဆောင်ပါတယ်ဒီကော်မရှင်ရဲ့လုပ်ရက်တွေကဘယ်လိုသုံးသပ်ပါလဲအတော်လေးတိတိယယောဆောင်ရွက်နိုင်ခဲ့ပြီလို့မစ္စတာကင်တာရာထင်ပါသလားခင်ဗျာ
I don't see that this commission is playing the role that any truth commission is expected to play in any other country
နိုင်ငံကလူ့ခွင့်ရေးကော်မရှင်နဲ့ပေါ်မှာထားရှိတဲ့မျှော်လင့်ချက်မျိုးတိုင်းဒီကော်မရှင်ကလှုပ်ဆောင်နိုင်လိမ့်မယ်လို့တော့ကျွန်တော်ကမမြင်ပါဘူးဒီကော်မရှင်မှာဖွဲ့စည်းရေးစီမံခန့်ခွဲရေးစတာတွေအရင်းမြစ်ထောက်ထားရရှိရေးလုံခြုံမှုစွမ်းရည်တည်ဆောက်ရေးစတာတွေအတွက်ချိန်ကုန်နေတာပဲကျွန်တော်တွေ့ရပါတယ်ဒါပေမဲ့အရေးကြီးတဲ့ပြဿနာတွေဖြစ်တဲ့ရခိုင်ပြဿနာကျင်းနီတပ်ထုရင်းပြဿနာနဲ့တခြားပြဿနာတွေမှာတော့အပြေပေါ်ထွက်လာအောင်ထိရောက်လှုပ်ဆောင်နိုင်တာမျိုးမတွေ့ရပါဘူးဒါပေမဲ့ဒီကော်မရှင်တည်ရှိနေတာကကောင်းမွန်တဲ့အချက်ပါနောက်တော့တကယ်အရေးပါတဲ့လူခွင့်ရေးပြဿနာတွေမှာထိရောက်ပါဝင်ဆောင်ရွက်သွားနိုင်လိမ့်မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ
်အခုမြန်မာနိုင်ငံရဲ့လက်ရှိအဆိုရထဲမှာအရင်ဆေးအုပ်ချုပ်ရေးဟောင်းတုန်းကစစ်ဘုဟောင်းတွေပါဝင်နေကြဆဲဖြစ်ပါတယ်ဆီယနာရှင်စနစ်ထဲမှာပါဝင်အနာယူခဲ့တဲ့ပုဂ္ဂိုလ်တွေကဆိုရထဲမှာပါဝင်နေရတာဟာလူခွင့်ရေးနဲ့ဘယ်လို့မှမဟာဆက်တဲ့ကိစ္စလို့လူတိုင်းကသုံးသပ်နေကြပါတယ်မစ္စတာကင်နန်လည်းစောစောအားဒါကိုထောက်ပြခဲ့ပါတယ်အဲ့ဒီအချက်အပြင်မြန်မာနိုင်ငံလူခွင့်ရေးဖွံ့ဖြိုးတိုးတက်မှုအတွက်အဟံတာဖြစ်နေတဲ့တခြားအချက်တွေကဘာတွေရှိပါသေးလဲခင်ဗျ
Well you are right in the description you are making about former leaders still being in power but what I see
ခင်ဗျားပြောတာမှန်ပါတယ်အရင်စစ်ကောင်းဆောင်နေအာဏာရှိနေစေဆိုတာလည်းဟုတ်ပါတယ်ဒါပေမဲ့တကယ်ပြဿနာလို့ကျွန်တော်ထင်တာကတော့စစ်တပ်ရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်စစ်တပ်ကဘယ်တိုင်းတားထိအာဏာပိုင်ဆိုင်ထားတယ်လဲဘယ်ကိစ္စတွေကိုအဆုံးဖြတ်ပေးနေတယ်လဲဆိုတာတွေပါဖွဲ့စည်းပုံဥပဒေအရစစ်တပ်ရဲ့လက်ထက်မှာအာဏာအများပြားရှိနေတာကိုတွေ့ရပါတယ်ပါလီမန်မှာနေရာ25ရာနှုန်းကိုအစိမ်းရောင်ယူနီဖောင်းဝတ်စင်သူတွေကကြီးစိုးထားတာတွေ့ရပါတယ်စစ်တပ်ဟာဒီနေရာမှာအာဏာရှိနေစေပဲဆိုတာထင်ရှားတဲ့သက်တွေပါနောက်တစ်ခုကတော့နေဆက်တီသားကတိုင်းရင်းသားပြဿနာတွေကိုကင်တွယ်ရမှာလဲစစ်တပ်ကဘလောက်ဒီအာဏာချုပ်ကင်ထားတယ်လဲဆိုတာပါကျွန်တော်ကမြန်မာနိုင်ငံကိုအချိန်ပေါင်းများစွာရောက်ခဲ့ပြီးပါပြီဝင်းကြီးပေါင်းများစွာအရာရှိကြီးပေါင်းများစွာနဲ့တွေ့ဆုံဝင်မြင်မြန်ဝင်နေရပါတယ်စစ်တပ်အကြီးကင်းနဲ့တော့တခါမှတွေ့ခွင့်မရခဲ့ပါဘူ
းဆိုတော့ပမခကင်ဒနာအနေနဲ့ကောအဲ့ဒီစစ်တပ်အကြီးကင်းနဲ့တွေ့ပြရစီဆိုပြီးသီးသန်းခွင်တောင်းတာမျိုးရှိခဲ့ပါသလား
Every time that I went to Myanmar I requested that meeting and I never had the chance to meet the commander in chief This is a sign I am the human rights
ချင်းနေမှာဘီဝတိုင်းတောင်းပါတယ်ဒါပေမဲ့စီဦးစီကျုံနဲ့တခါမှတွေ့ခွင့်မရပါဘူးတကယ်တော့တိုင်းပြည်တစ်ခုရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့စစ်ဖက်အကြီးအကဲနဲ့တွေ့ဖို့ဆိုတာကကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကိုအနှင်းထားတဲ့တာဝန်တရားလည်းဖြစ်ပါတယ
်နောက်တစ်ခုကအမေရိကန်ပြည်ထောင်စုအစိုးရကလည်းပဲမြန်မာနိုင်ငံနဲ့စစ်တပ်ချင်းဆက်ဆံမယ်လို့ဆိုပါတယ်ဒါကိုသူတို့ကဘယ်လိုရှင်းတယ်လဲဆိုရင်ဒါဟာမြန်မာနိုင်ငံကိုစစ်တပ်ချင်းဆက်ဆံရဲဆိုတာစစ်လက်နက်ပစ္စည်းကာကွယ်ရေးကိစ္စအတွက်ကြီးပဲမဟုတ်ဘဲမြန်မာစစ်တပ်ကိုလူအခွင့်အရေးနဲ့ပတ်သက်ပြီးတော့ပညာပေးမယ်အရသာရဲ့ဩဇာကိုနာခံလာတဲ့ဝန်ထမ်းအဖွဲ့အစည်းကောင်တစ်ခုဖြစ်အောင်လေ့ကျင့်ပေးမယ်ဆိုတဲ့သဘောနဲ့စစ်တပ်ချင်းဆက်ဆံမှာဖြစ်တယ်လို့ဆိုပါတယ်ပမခကင်တနာအယုံကြည်ရှိပါလားအမေရိကန်ဆွေအဒီအစီအစဉ်ကို
I don't think the this kind of states like the US as a will be able to really reach those
who look here in the total law လုံးနေတဲ့အဆင့်ကို American ပြည်အောင်စုလို့နိုင်ငံမျိုးကလှုပ်ဆောင်နိုင်မယ်လို့ကျွန်တော်တို့မထင်ပါဘူးဘယ်လိုလုပ်ရမလဲဆိုတာကိုတော့တိတိကျကျလေ့လာရပါလိမ့်မယ်ကျွန်တော်ပြောခဲ့သလိုပါပဲကျွန်တော်မြန်မာပြည်ကိုအချိန်ပေါင်းများစွာရောက်ခဲ့ပြီးပါပြီကာကွယ်ဦးစီးချုပ်နဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နေတဲ့စစ်ဘုတွေနဲ့တော့တစ်ခါမှတွေ့ခွင့်မရသေးပါဘူး
နောက်ပမဟကိနနာဆိုပါရဲအနောက်နိုင်ငံတွေအာရှနိုင်ငံတွေဟာလည်းပဲမြန်မာနိုင်ငံနဲ့ကူလူဆက်ဆံမှုတွေလုပ်လို့ရတဲ့အတွက်လူခွင့်ရေးကိုမျက်ကွယ်ပြုထားကြတယ်လို့လည်းဆိုပါရဲလူခွင့်ရေးကိစ္စကိုသိပ်မထောက်ပြကြဘူးလို့ဆိုရဲဆိုတော့ဒီနိုင်ငံတကာကမြန်မာနိုင်ငံနဲ့ဆက်ဆံနေတဲ့နိုင်ငံတွေအနေနဲ့ကောမြန်မာနိုင်ငံလူခွင့်ရေးဖော်ဆောင်ရေးကဘလောက်တာဝန်ရှိတယ်လဲသူတို့စီကကျွန်တော်တို့ဘလောက်ထိမျှော်လင့်နိုင်မှာ
That's a good question. They do have a responsibility as members of the United Nations because justice and truth is a very important
thing. True, Kula Tamaka Powen Nene Ne Tawin Shi Bare. Tia Mya Ta Mu Ne Aman Tia Su Ra Ga Kula Tamaka Twe Yee Chi Ye Mu Wa Ra Le Phit Bare. Lu Khun Ye Le Sa Mu Su Ra Le Kula Tamaka Twe Yee Chi Ye Man Tai Tia Ba. Da Chao Kula Tamaka Powen Ne Phit Tae Di Nai Ngan Ni Go Chinaw Lo Ga Tari Pe Ya Ba Lai Me. Ngwe Ye Chi Ye Si Wa Ye Lu Mu Ye Ba Ya Ba Phit Phit Myama A Na Bai Ne Ne Ti Twe Saw Ya Ma So Yin Thru A Ne Ne Lu Khun Ye Chang Go Thae Pyo Ya Ba Lai Me.ဒါကျွန်တော်လူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့ပြောနေတာဖြစ်ပါလေ
ကျွန်တော်နောက်ဆုံးမေးချင်တာကတော့ ဆိုတော့မြန်မာနိုင်ငံမှာလူခွင့်ရေးအပြည့်အဝထွန်းကားလာတဲ့အချိန်တွေကိုကျွန်တော်ဘယ်တော့မြင်ရမလဲခင်ဗျာဘယ်အချိန်မှမြင်ရမလဲလို့ကျွန်တော်မျှော်လင့်နိုင်ပါသေးတယ
် If there is a venue and a space to reform the constitution according to the will of the people in Myanmar that will really bring a definite change in Myanmar
ဖွဲ့စည်းပုံအခြေခံဥပဒေကိုမြန်မာပြည်သူတွေရဲ့စံနှုန်းနဲ့ကန့်ညီအောင်ပြုပြင်နိုင်တဲ့နည်းလမ်းတစ်ရက်အခြေအနေတစ်ရက်ရှိမှသာစစ်မှန်တဲ့လူခွင့်ရေးဆိုင်ရာအပြောင်းအလဲတစ်ရက်ကိုတွေးရပါလိမ့်မယ်အခုလက်ရှိရှိနေတဲ့2008ခုနှစ်ဖွဲ့စည်းပုံက2008ခုနှစ်မှာတုန်းကစံနှုန်းခံယူဝန်းနဲ့အတည်ပြုခဲ့တယ်ဆိုရင်လည်းတရားမျှတမှုလုံးဝမရှိလုံးဝတစ်ဖက်သက်အတည်ပြုချက်ရယူထားခဲ့တာဖြစ်ပါတယ်နာဂစ်မွန်နှန်းကြောင့်တိုင်းပြည်ဒုက္ခရောက်နေချိန်လှုပ်ခဲ့တဲ့စံနှုန်းခံယူဝန်းလည်းဖြစ်ပါတယ်လူမှုစံနှုန်းအစ်စ်မှန်လည်းမရခဲ့ပါဘူးကျွန်တော်သဘောပြောရမယ်ဆိုရင်တော့အစိုးရအနေနဲ့တချင်းချင်းမှာဒီဖွဲ့စည်းအုပ်ချုပ်ပုံကိုလူမှုရှေ့မှောက်ပုံမှန်လင်းလင်းဆွေးနွေးခွင့်ပေးပြီးပြင်ဖို့စီစဉ်သင့်ပါတယ်ဒါကမြန်မာပြည်အတွက်အင်မတန်အရေးကြီးတဲ့ကိစ္စပါကျွန်တော်နောက်ဆုံးတစ်ခုပြောချင်ပါသေးတယ်ဒါကတော့အခုရခိုင်ပြည်နယ်ကအကြမ်းဖက်ပိတ်ခတ်ပြီးမှဒုက္ခသည်စခန်းတွေမှာနေနေကြတဲ့သူတွေရဲ့အခြေအနေစိုးရွားမှုတွေအတွက်လည်းအထူးစိတ်မကောင်းဖြစ်နေရဲဆိုတာကိုလည်းပြောချင်ပါသေးတယ်